Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလတရက်အင်္ဂါနေ့တနင်္လာနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒေါ်မီတာ24 25 51နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသိန်းကြီးထိုက်ပါကိုရီးယားကျွန်းဆက်တင်းမာမှုတိုးလာချိန်ပါပဲအမေရိကန် CIA အကြီးအကဲတောင်ကိုရီးယားကိုကြိုတင်မကြင်ညာပဲရောက်ရှိနေပါတယ်အမေရိကန်ပြည်ထောင်စုအစိုးရကိုလာမယ့်စက်တင်ဘာလအထိလဲပတ်နိုင်မဲ့အစိုးရအသုံးစရိတ်ဒေါ်လာ1 trillion ပေးဖို့လွှတ်တော်ဆေးဆက်ဆွေးနွေးသူတွေကြားသဘောတူလိုက်ပါပြီမီဒီနေအထင်းမှကဘာတလွားလူလူချစ်တဲ့ပွဲတွေမှာတော့ရဲတွေနဲ့ထိတ်တိုက်တွေ့တာတွေအဖမ်းအဆီးတွေရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူချင်ညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့ညဖက်တင်ပြသွားမယ့်သတင်းတွေထဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဥရောပ၃နိုင်ငံခီးစဉ်အပေါ်ဘလို့မျောလင့်ချက်တွေထားနေကြသလဲဆိုတဲ့သတင်းတွေကိုတင်ပြသွားမှာပါဒါအပြင်မကွေတိုင်းဝန်ကြီးချုပ်ဟောင်းဦးပုံးမော်ရွှေလက်ထက်မှာကွာဟခဲ့တဲ့ဒေတာဖွံ့ဖြိုးရေးရမုံငွေထက်ကကျပ်တန်း3000ကျော်ကိစ္စနောက်ဆက်တဲ့အခြေအနေကိုတင်ပြတော့မှာဖြစ်တယ်လို့တကြံကာလမှာညင်တက်နေခဲ့တဲ့တိုက်ပွဲတွေရှမ်းပြည်နယ်မြောက်ပိုင်းမှာပြန်လည်စတင်လာတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။ American ဘဟုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူး Mike Pompeo တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုကြိုတင်မကြင်ညာပဲရောက်ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံက CIA Director ရောက်ရှိနေတယ်ဆိုတာကိုဒီကနေ့တနင်္လာနေ့မှာအတည်ပြုပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့စနေနေ့ကဒုံးကျည်ဆန်းသတ်မှုထပ်လုပ်ခဲ့ပြီးချိန်နောက်အမေရိကန်လေယာဉ်တင်သင်္ဘောဥဆောင်တဲ့ရေတပ်တပ်ဖွဲ့တောင်ကိုရီးယားရေပြင်မှာရောက်ရှိနေချိန်မှာပဲ CIA ညွှန်ကြားရေးမှူးရဲ့တောင်ကိုရီးယားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ CIA ညွှန်ကြားရေးမှူးကတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲနောက်သမ္မတယုံကအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။
တောင်ကိုရီးယားမှာချလာတဲ့အမေရိကန်တပ်ဒုံးခွင်းဒုံးစနစ်အတွက်ရောကုန်သရေးကိစ္စအတွက်ပါသမ္မတဒိုနယ်ထရမ့်ကတောင်ကိုရီးယားကိုမကြားသေးခင်ကပြစ်တင်ဝေဖန်ခဲ့တာတွေဟာအမေရိကန်တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးကိုထိခိုက်စေနိုင်မှာဖြစ်ပြီးအထူးသဖြင့်ရှေ့တစ်ပတ်တည်းကျင်းပမဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာ Liberal ရင်းသမ္မတလောင်းဝန်ကျင်းအနံ့ရခဲ့ရင်အခြေအနေတွေပိုတင်းမာလာစေမှာဖြစ်ပါတယ်တနင်္ဂနွေမနေ့တုန်းကတော့ထရမ့်ရဲ့အမျိုးသားလူညိုရေးအကြံပေး Mac Master ပြောဆိုတာကိုကြည့်ရင်ကိုရီးယားကျွန်းဆွယ်တစ်ဝိုက်ဖြန့်ချလာတဲ့ဒုံးကွင်းဒုံးစနစ်အတွက်ဒေါ်လာတန်တစ်ထောင်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုခဲ့တဲ့ကိစ္စပေါ်လေးသံပြော့သွားပုံရပါတယ်။တက်ဒုံးကွင်းဒုံးစနစ်နဲ့ပတ်သက်လို့နှစ်နိုင်ငံကြားမနှစ်ကထားရှိပြီးသားသဘောတူညီချက်ကိုတောင်ကိုရီးယားအစိုးရကအခုညှင်းပယ်နေတဲ့ကိစ္စပေါ်မစ္စတာမက်မတ်စတာနဲ့တောင်ကိုရီးယားအမျိုးသားလူညုံရေးအကြီးအကဲကင်ကွမ်ဂျင်တို့ကြားတင်းငွေမဏိတုံးကပြန်လည်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်တည်းမှာတောင်ကိုရီးယားဘက်ကမြေနေရာအဆောက်အုံနဲ့စည်ရေးကုန်ကြစိတ်ပေးရမှာဖြစ်ပြီးအမေရိကန်ဘက်ကဒုံးခွင်းဒုံးစနစ်လာချပေးရမှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရုံးရဲ့ထုတ်ပြန်ကြေညာချက်အရတက်ဒုံးခွင်းဒုံးသဘောတူညီချက်အပေါ်မှာဘာမှအပြောင်းလဲမရှိသေးဘူးဆိုတာကိုနှစ်နိုင်ငံရဲ့အမျိုးသားလူညုံရေးအကြံပေးတွေကြားထပ်မံအတည်ပြုခဲ့ကြတယ်လို့ဆိုပါတယ်။သမ္မတဒိုနယ်ထရမ့်ကဒေါ်လာတန်းတစ်ထောင်ပေးဖို့တောင်းဆိုတာဟာမဟာမိတ်နိုင်ငံတွေနဲ့ကာကွယ်ရေးအသုံးစိတ်ကုန်ကျမှုမှာဝန်ထုတ်ဝန်မှုမဖြစ်ရအောင်ဆိုတဲ့အမေရိကန်ပြည်သူတွေရဲ့လိုလားချက်ကိုထင်ရှားတဲ့သဘောလို့ Mac Master ကရှင်းပြခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းတွေအပေါ်မှာတရုတ်ဘက်ကဖိအားပေးဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပြောပါတယ်။မြောက်ကိုရီးယားရဲ့လက်တလောနျူကလ িয়ার ဆန်းသတ်မှုမအောင်မမြင်ဖြစ်ခဲ့ပေမဲ့နျူကလ িয়ার ထိပ်ဖူးတက်လက်နက်တွေပြစ်ခတ်မှုဆိုင်ရာနီးစနစ်ကောင်တစ်ခုရှိသွားမှာဖြစ်ပြီးဒါကိုဖြစ်ခွင့်မပေးနိုင်ဘူးလို့သမ္မတထရမ့်ကပြောတာပါ။American CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသမ္မတနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုရတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကမြောက်ကိုရီးယားတို့ရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဆန်းသတ်မှုဟာဆိုရင်နိုင်ငံတကာအတိုင်းအဝိုင်းကိုစန့်ကျင်အန်တုတဲ့လုပ်ရပ်ဖြစ်တယ်လို့လည်းသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး HR Mac Master ကပြောဆိုခဲ့တာပါ။လက်ရှိတန်ခတ်ပိတ်ဆို့မှုတွေကိုတိုးမြှင့်ဖို့လိုအပ်ကောင်းလိုအပ်လာမဲ့တစ်ချိန်တည်းမှာပဲလိုအပ်ရင်စီးရေးအရာအေးအေးယူဖို့ပြင်ဆင်ထားရမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေး Mac Master ကပြောပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ဆန့်သတ်မှုနှစ်ခုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတစုံတရာဆောင်ရွက်ဖို့ရှိသလားဆိုတာကိုတော့သမ္မတထရမ့်ကပြောဆိုဖို့ညင်ပါတယ်။ Lame Mila Kuyani Majimpame, Tangoria Tamra Juika Pemaro, Lewe Le La Wari, Munje and Ayana Jeshinibi, Tuda Tamra Pilame, so you know, Korea Jose Tim Hamugo, Pishona in Nilanku and Nine, Miao Korean Caesar Sunu La Nine Day, so that don't the Murile Shinibarishi.
ဒီကနေ့တနင်္လာနေ့ကတော့မေဒီနေ့ဖြစ်ပြီးနိုင်ငံတကာအလို့သမားနေ့အဖြစ်သတ်မှတ်ထားတဲ့အားလိုက်ရလည်းဖြစ်ပါတယ်။လို့သမားတွေကိုကွန်ပျူတာအနေနဲ့ကမ္ဘာတစ်ဝှမ်းကအလို့သမားတွေတကြလှူရှားသူတွေခြိတက်ကြတာလည်းဖြစ်ပါတယ်။ပြည်သူနိုင်ငံပါရီမြို့တော်ကမေဒီနေ့အထိမ်းအမှခြိတက်ပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတွေကထိတိုက်တွေ့ခဲ့ကြပြီးမျက်ရည်ယူပုံးတွေနဲ့လူစုခွဲခဲ့ င်ပါမည့်ပြင်သစ်ရွေးကောက်ပွဲမှာလက်ရဆုံးဝါဒီမရီလပန်အနိုင်မရရေးတားဆီးကြဖို့ကိုတောင်းဆိုခဲ့ကြတာပါ။ပါရီမျိုးတော်ကချီတက်ပွဲတွေအတွင်းရဲနဲ့ထိတိုက်တွေ့ရမှာထိခိုက်ဒဏ်ရာရတာရတာမရတာရှိတာမရှိတာဆိုတာကိုမသိရသေးပါဘူး။တူရီနိုင်ငံအစ္စတန်ဘူးမြို့တော်မှာတော့ဆန္ဒပြသူဒါဇင်နဲ့ချီပြီးဖမ်းခံရပါတယ်။အစ္စတန်ဘူးမြို့တော်တက်ဆင်ရင်မြန်မာမေဒီနီအခမ်းအနားကျင်းပခွင့်တားမြစ်တာကိုဆန္ဒပြသူတွေကအာခံဖို့ကြိုးစားခဲ့ကြတာပါ။အဲ့ဒီရင်မြင်ကိုပြီးခဲ့တဲ့3နှစ်လောက်ကပိတ်ပစ်ထားခဲ့တာပါ။1989ခုနှစ်တုန်းကအဲ့ဒီမှာမေဒီနီပန်းခွေချအခမ်းအနားအတွင်းလူ34ဦးတေဆုံးခဲ့ရပါတယ်။ဂရိနိုင်ငံမှာတော့အသုံးစရှချရေးဖျက်တောက်မှုကိုဆန့်ကျင်ဖို့မေဒီနီမှာတနင်္ဂနွေလုံး24နိုင်ကြာဆန္ဒပြဖို့ကိုအလို့သမားတမကတွေကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာတော့တချိန်ကရေနံမြေတပိတ်ဖြစ်ခဲ့တဲ့ချောင်းမြို့မှာရောရန်ကုန်မြို့မှာပါကျင်းပခဲ့ပြီးအလို့သမားအများစုရှိတဲ့ရန်ကုန်နှိုင်းသာယာမြို့နယ်မှာကျင်းပတဲ့မေဒီနီအခမ်းအနားကိုတော့လူထောင်ချီတက်ရောက်ခဲ့ကြပါတယ်။အာရှတလွှားစံချိန်တက်မှတ်ထားတဲ့လောက်ခလာစာနဲ့အညီပေးဖို့တောင်းဆိုနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာလည်းမြန်မာအလို့သမားအဖွဲ့တွေစုပေါင်းပြီးမေဒီနီအခမ်းအနားကိုကျင်းပခဲ့ကြပြီးအလို့သမားအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စကိုထောက်ပြကြပါတယ်။အင်ဒိုနီးဇားနိုင်ငံဂျကာတာမြို့တော်ကလမ်းမတွေပေါ်မှာထောင်ထဲချီတဲ့အလို့သမားတွေချီတက်ပွဲလုပ်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းအလို့သမားသမဂ္ဂအဖွဲ့ဝင်တွေကမေဒီနီအခမ်းအနားကိုမနီနာမြို့တစ်ပတ်ချီတက်ပွဲလုပ်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုအစိုးရကိုလာမယ့်စက်တင်ဘာလအထိလဲပတ်နိုင်မယ့်အစိုးရအသုံးစရိတ်ဒေါ်လာ1 trillion ပေးဖို့မနစ်တနင်္ဂနွေနေ့နှောင်းပိုင်းမှာလွှတ်တော်ဆေးဆက်ဆွေးနွေးသူတွေကြားသဘောတူညီချက်ရသွားပါပြီ။အခုသဘောတူညီချက်ကိုအထက်နဲ့အောက်လွှတ်တော်တို့ကအတည်ပြုနိုင်မယ်ဆိုရင်တော့သမားထရန့်လက်ထက်ပါတီချင်းနှစ်ရက်တို့ရဲ့ပထမဆုံးသောအရေးပါတဲ့ဥပဒေပြုမှုဖြစ်လာမှာပါ။နေဆက်လုံခြုံရေးအတွက်ဒေါ်လာ 1.5 ဘီလီယံပါဝင်ပေမဲ့သမားပြောဆိုထားတဲ့အမေရိကန်မက္ကဆီကိုနေဆက်တတိုင်းကြီးခတ်ဖို့ဆိုရတဲ့တခြားကိစ္စရပ်တွေမှာအသုံးပြုဖို့သာဖြစ်တယ်လို့လွှတ်တော်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဆက်သုံးစိတ်တွန့်မြင့်ပေးဖို့သမားရဲ့တောင်းဆိုမှုကတော့အောင်မြင်ခဲ့ပြီးဒေါ်လာ 15 ဘီလီယံထိရရှိခဲ့ပါတယ်။ဒါ့အပြင်အမျိုးသားချမ်းမာရေးအင်စတီကျူအတွက်နောက်ထပ်ဒေါ်လာ 2 ဘီလီယံဆေးဆဲသူတွေကိုဆေးဖြတ်ပေးရေး၊ကျောင်းမီးသွေးတူးဖော်ရေး၊အလုတ်သမားဟောင်းတွေရဲ့ကျန်းမာရေးဆောင်ရှားမှုနဲ့ချို့တဲ့သူတွေကိုကျန်းမာရေးဆောင်ရှားမှုပေးနိုင်ဖို့ပျူတိုရီကိုကိုထောက်ပံ့ကူညီဖို့တွေလည်းပါဝင်မယ်လို့ခန့်မှန်းရပါတယ်။အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အခြေအနေမျိုးကိုရှောင်လွှဲနိုင်ဖို့အတွက်အခုအသုံးစရိတ်ဥပဒေချမ်းကိုလွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးလာမယ့်တောက်ချာနေ့မတိုင်ခင်မှာသမရကလက်မှတ်ထိုးရမှာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကစလို့ဗဟုအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကြုံတွေ့ခဲ့တာကိုဖြေရှင်းတဲ့အနေနဲ့တော့ကာလာဒိုအသုံးစရိတ်ဥပဒေချမ်းကိုလွှတ်တော်အမှတ်တည်းအတည်ပြုပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။ကုန်သွယ်ရေးဆိုင်ရာအကျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာနေတာကြောင့်အစဒေတာရဲ့တိုးတက်နေတဲ့စီးပွားရေးအလားအလာပေါ်ထိပါမဲ့ရည်ရင်းဆိုင်နေရပြီလို့ဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအစီအရင်ခန်းစာကထောက်ပြပါတယ်။အထူးသဖြင့်ရေးပါတဲ့ကုန်သွယ်ရေးမိဖက်တရုတ်လိုနိုင်ငံတွေအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအပေါ်မှာစိုးရိမ်ကြောင်းထောက်ပြတာပါ။ကမ္ဘာကုန်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းလောက်လက်ရှိရှိနေတဲ့အာရှဒေသရဲ့စီးပွားရေးကတိတ်ပြီးတိုးတက်နေတယ်လို့အာရှပစ္စိဖိတ်ဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာကော်မရှင် UNSCAP ရဲ့သုတေသနစစ်တမ်းကဖော်ပြတာပါဒီအတိုင်းရေရှည်ထိန်းသွားနိုင်မယ်ဆိုရင်တော့လာမယ့်2050ပြည့်နှစ်အရောက်မှာကမ္ဘာကုန်ထုတ်လုပ်မှုရဲ့50ရာခိုင်နှုန်းအထိရောက်လာနိုင်တယ်လို့စစ်တမ်းကခန့်မှန်းပါတယ်အမေရိကန်နဲ့ဥရောပလိုဈေးကွက်တွေကိုပြစ်မှတ်ထားပြီးနှစ်ပေါင်း80ကျော်အတွင်းအာရှဒေသကပို့ကုန်တင်ပို့မှုကြီးထွားလာတာကြောင့်တန်းနဲ့ချီတဲ့စင်းရဲသူတွေစင်းရဲတွင်းကလွတ်မြောက်ဖို့အထောက်အကူဖြစ်ခဲ့ပါတယ်။ဒီပရဲ့လိုအပ်ချက်နဲ့ကမ္ဘာကုန်သွယ်ရေးအားနည်းမှုရှေးချလာတာကြောင့်ဒီဘက်နှစ်ပိုင်းတွင်မှာတော့စီးပွားရေးကပြည်တွင်းလိုအပ်ချက်အပေါ်မှာပို့ပြီးတော့မှီခိုလာနေရတယ်လို့လည်းစစ်တမ်းကဖော်ပြပါတယ်။
Dedarin Pompio Mugang, Hayakai no Niba Shime, Lukula Tamga, Siboy Pinashiniga, Kamamare, Dedarin Siboy Yam Machau Pieta Dio Garo, Akuna Tosa Konakuni Adrian Pompio Mu, Charta the Mang, Hayakai no Shippi, India Garo, Koneta the Mat, Diakai no Ti, Pompio Lani de Lule Kamantabare, Dio Yes, Siboy Chienika, Dinin de Lu Shumi Jabi, Jenna Zit de Lu, Gomo Nide, Russian and Hale, Akuna Tosa Konakuni Adrian Pompio Mu, Dutame, Lu Kamantazavare.
တရုတ်အစိုးရရဲ့မဟာမိတ်တီကြီးစိုးရာရဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ဒီလာတဲ့ကျန်းမာမယ်နှစ်ပတ်လည်ညီလာခံမှာထိုင်ဝမ်ကိုမဖိတ်ကြားဘဲခြံလှပ်ထားမယ်ဆိုရင်နိုင်ငံရေးပြင်မဲ့တရုတ်ပေါ်ထိုင်ဝမ်ဘက်ကမကျေနပ်မှုတွေထပ်တိုးလာဖို့ရှိနေပါတယ်ဒီညီလာခံကိုတက်ရောက်ခွင့်ရဖို့ထိုင်ဝမ်အစိုးရကအပြင်းထန်စီရင်ပြောဆိုနေတာပါမေလ 22年ね、マハンターブ台湾タムラ台湾が台頭にばれ。台湾は2009年から WHOまあ、レラドゥဖြစ်ဖိတ်ကြားခံခဲ့ရတာဖြစ်ပါတယ်。ဒါပေမဲ့Miss台湾အစိုးရနဲ့တရုတ်အစိုးရကြားဆက်ဆံရေးသိမကောင်းလှသလိုတရုတ်ထိုင်ဝမ်ဆက်ဆံရေးအတွက်ရေးပါတဲ့အခြေအနေဖြစ်တယ်လို့မစ္စချိုင်ကထပ်မံအလေးနဲ့ပြောဆိုနေပါတယ်။တကယ်လို့ထိုင်ဝမ်ကိုမဖိတ်ကြားဘူးဆိုရင်တော့တရုတ်ထိုင်ဝမ်ဆက်ဆံရေးအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့ထိုင်ဝမ်သမ္မတရုံးဝက်ဘ်ဆိုက်စာမျက်နှာမှာအီဘီလာ29ရက်နေ့ကရေးသားထားပါတယ်။အီဘီလာကုန်တီ
တရုတ်နိုင်ငံမှာအစုလိုက်ပြုံလိုက်ဖမ်းဆီးတာတွေနောက်နိုင်ငံတော်ရေးပေါ်ချေအနေကိုတက်တန်းတိုးလိုက်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။လူ့ခွင့်ရေးကိုထိပါပြီးအကြမ်းဖက်မှုကိုတိုက်ဖြတ်တာမျိုးမသင့်တော်ဘူးဆိုပြီးကုလလူ့ခွင့်ရေးမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာတင်ထောက်တီကို ဒီကနေ့ညဖက်တင်ပြသွားမယ့်သတင်းတွေထဲမှာတော့နိုင်ငံတော်အတိုင်ပင်ခံပြောပါရစေ။တူရကီသတင်းမီဒီယာတွေမှာအလုလုကင်သူတွေဖမ်းဆီးခံရရတာနဲ့ပတ်သက်ပြီးလဲသတင်းလုံငန်းကတူရကီနိုင်ငံမှာပြစ်မှုမမြောက်တဲ့အကြောင်းနဲ့အစိုးရဘက်ကဒီကိစ္စအပေါ်မှာအလေးနဲ့ထားရမယ်လို့လူခွင့်ရေးဖမ်းမင်းကြီးကပြောဆိုသွားပါရစေ။ဒီကနေ့ကြားရောက်တဲ့အလုသမားရဲ့ခန္ဓာကျင်းပါဖို့
မြို့တော်အစ္စတန်ဘူးကတက်ဆင်ယင်ဂျင်ကိုတားမြစ်ထားတဲ့ကြားကခြေတက်ခဲ့ကြတဲ့ဆန္ဒပြသူတွေကိုတူရကီရဲကမျက်ရည်ပုံသုံးပြီးတော့ဖြိုခွဲခဲ့တယ်လို့ဆန္ဒပြသူဒါဇင်နဲ့ချီကိုလည်းဖမ်းဆီးခဲ့ပြန်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်အာကန်ဆက်မစ်ဆိုရီနဲ့မစ္စစီပီနယ်တွေမှာ၄စင်နှမောင်းနဲ့၄ပြင်းမုန်တိုင်းတိုက်ခတ်တာကြောင့်လူ၁၄ယောက်ထက်မနည ူ၄ယောက်ထက်မနည်းသေဆုံးပြီးထိခိုက်ပျက်စီးတာတွေအများပြားရှိခဲ့ကြောင်းအဲ့ဒီဒေတာရဲ့အစိုးရအရာရှိတွေကပြောပါတယ်။အခုတည်ဆုံးသူ၄ယောက်စလုံးဟာ Texas ပြည်နယ် Dallas မြို့အရှိတ်ဘက်ခြံကဖြစ်ပါတယ်။နောက်ထပ်အယောက်50ထက်မနည်းလဲထိခိုက်ဒဏ်ရာရကြောင်းမိသားဌာနကပြောပါတယ်။အနီးအနားက Arkansas ပြည်နယ်မှာတော့လူ၅ယောက်ထက်မနည်းတည်ဆုံးကြောင်းအစိုးရတာဝန်ရှိသူတွေကပြောတာပါ။ Davis မြို့မှာတစ်ပင်လဲကြရာကအသက်65နှစ်အရွယ်အမျိုးသမီးတဦးပိတ်မိပြီးတည်ဆုံးခဲ့ရတယ်လို့ Spring Day အရမှာတော့အသက်10နှစ်အရွယ်မိန်းကလေးငယ်တဦးရေထဲမျောပါတည်ဆုံးသွားရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားတစ်စင်းထဲမှာရှိနေပြီးရေမျိုးပါပျောက်ဆုံးနေတဲ့ကလေးနှစ်ဦးကိုလည်းရဲကရှာဖွေနေသေးဖြစ်ပါတယ်။အသက်82နှစ်အရွယ်အမျိုးသမီးတဦးဟာရေစီးတဲ့ကားနဲ့အတူမျောပါသွားပြီးသူ့ခင်မွန်းကကယ်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ပဲရေနဲ့တည်ဆုံသွားခဲ့တယ်လို့မစ္စရီအဝေးပြေးလမ်းမကြီးစောင့်ကြအဖွဲ့ကပြောပါတယ်။ Mrs. P. ပြည်နယ်ဒူရန်မြို့မှာအိမ်ဒိန်ပေါ်တစ်ပင်လဲကြတာကြောင့်လူတဦးတည်ဆုံပြီးအဲ့ဒီပြည်နယ်မှာမုန်တန်းကြောင့်လျှက်စစ်ပြတ်တောက်သွားလို့မီးမရပဲဖြစ်နေသူ 2,300 ရှိတယ်လို့ပြည်내အရေးပေါ်စီမံခန့်ခွဲရေးအဖွဲ့ကပြောပါတယ်ခင်ဗျာ
SpaceX Company ကအမေရိကန်အစိုးရဌာနတစ်ခုရဲ့လွှဲဝယ်ထောက်လှမ်းရေးဂျိုးတူတစ်လုံးကိုဒီကနေ့တနင်္လာနေ့မှာအောင်မြင်မြင်လွှတ်တင်နိုင်ခဲ့ပြီး Elon Musk ရဲ့ SpaceX အတွက်တော့နောက်ထပ်အောင်မြင်မှုတစ်ခုဖြစ်ပါတယ် Florida Cape Canaveral မြို့ကနေဒီအာဂတာစင်တာကနေဒီကနေ့လွှတ်တင်တာပါစင်စာပြဿနာကြောင့်တရက်နောက်ကျပြီးတော့လွှတ်တင်ခဲ့ရတာဖြစ်ပါတယ်အမျိုးသားကင်းတောက်ဌာနကလျှို့ဝှက်ဂျိုးတူတလုံးကိုတဲဆောင်သွားတာဖြစ်ပြီး
ဂျိုဘလန်တစ်ခုတည်းကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။နိုင်ငံရဲ့အာကာသတဲကမျက်စိနဲ့နားတွေလို့ကိုကိုကိုသတ်မှတ်ထားတဲ့အမျိုးသားကင်းတောက်ဌာန NRO ကထောက်လိုက်ရေးဂျိုရုတွေကိုထိမ့်သိမ်းကန့်တွယ်တာဖြစ်ပါတယ်။အခုလွတ်တင်လိုက်တဲ့ဂျိုရုအမျိုးအစားကိုလည်းမသိရပါဘူး။ဒါပေမဲ့အမျိုးသားကင်းတောက်ဌာန NRO အနေနဲ့ကတော့အမေရိကန်ပြည်ထောင်စုအပေါ်ကိုချင်းချောက်လာနိုင်ခြင်းရှိတဲ့အကြမ်းဖက်ဝါရဆဲတိုက်ခိုက်မှုတွေနျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ဆန်းသတ်မှုတွေကိုထောက်လှမ်းဖို့တာဝန်ခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်။ SpaceX ကုမ္ပဏီကအသုံးပြုပြီးသားဒုံးညံတွေကိုပြန်လည်အသုံးပြုပြီးအာကာသခီးစဉ်တွေကိုကုန်ကျစရိတ်တက်တာအောင်ဆောင်ရွက်တာမှာထိရောက်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့လကပဲအသုံးပြုပြီးသားဒုံးညံတစ်စင်းကိုအောင်အောင်မြင်မြင်ပြန်ပြီးတော့ပြစ်လွန်နိုင်ခဲ့တာပါ။ဒီကနေ့ဂျိုရုလွတ်တင်မှုကတော့အခု2018ခုနှစ်အတွင်း SpaceX ကုမ္ပဏီရဲ့ပြင်ဆင်မှုအကြိမ်လွှတ်တင်မှုလည်းဖြစ်ပါလေရှင
်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုမတ်တင်ရင်ထိုင်တဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါရှင်သောတာရှင်များရှင်ကျမတို့ရဲ့စက်ပိုင်းဆိုင်ရာချူရင်ချက်တွေကြောင့်အတန်ဖိုင်တွေကိုထုတ်လွှင့်ပေးနိုင်မှာမဟုတ်ပေမဲ့ပေးပို့ထားတဲ့သတင်းတွေကိုတော့ဖတ်ကြားတင်ပြပေးသွားပါမယ်ခုအရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ဥပုပ်ဥရောပခီးစဉ်အကြောင်းကိုသားညိုကပြောပြပေးပါဦး
ကောင်းပါပြီမန္တလေးပါပြီအခုဒီတနင်္လာနေ့တော့ကဥရောပသုံးနိုင်ငံခီးစဉ်စတင်ထွက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုဆက်ရောက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးတော့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အကူအညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပွင့်လန်းလာမယ်လို့မျှော်လင့်ချက်တွေလည်းရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဗြိတိန်မှာ20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာတန်တမာဟောင်းတူရဲ့30ချက်နဲ့ပတ်သက်ပြီးတော့မဆုမြောင်ကမေးမြန်းထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတန်းကိုတော့ကျွန်တော်ထုတ်လွှင့်ပေးနိုင်မှာမဟုတ်ပါဘူး။စပိုင်းဆိုင်ရာချိုးယွင်းမှုကြောင့်ကျွန်တော်ပဲဒီသတင်းနဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါ။ဘရာဇယ်အီတလီနဲ့ဗြိတိန်သုံးနိုင်ငံကိုတွားရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်အတွက်မှာတော့ EU ဥရောပသမ္မတဘက်ကအထူးစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံတွင်ဖြစ်နေတဲ့လူခွင့်ရေးချင်းဒီအထူးဖြစ်ကတော့နိုင်ငံတကာကမေးခွန်းထုတ်နေတဲ့ရခိုင်ပြည်နယ်အတွင်းကဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ဘက်က EU ပါဝင်ဥရောပနိုင်ငံခေါင်းဆောင်တွေကိုရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာဒီရက်ဒီမြန်မာတန်တမာဟောင်းတူဦးဖြစ်တဲ့ဥက္ကမောင်ကြီးကသုံးသပ်ထားပါတယ်။ဒါ့အပြင် NRD အစိုးရလက်ထက်မှာဥရောပနိုင်ငံတချို့မှာစစ်တမ်းရုံးတွေပြန်လည်ဖွင့်လှစ်လာနိုင်တာမို့လို့တန်တမာရေးဆက်ဆံမှုတွေပိုပြီးတော့ခိုင်မာအားကောင်းလာနိုင်တယ်လို့ပဲသူဆက်ပြီးတော့သွားမဲ့နိုင်ငံတွေဖြစ်တဲ့အီတလီနဲ့ဗြိတိန်နိုင်ငံဘက်ကလည်းအထူးသဖြင့်ကတော့ဒီစီးရင်းဤပညာကူညီမှုပညာရေးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့အထူးဆွေးနွေးနိုင်မယ်လို့သူကသုံးသပ်ပါတယ်။နောက်ဥရောပနိုင်ငံခေါင်းဆောင်တွေဟာဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီရေလှရှားမှုတွေပေါ်ဒီဇိုင်းမမထောက်ခံခဲ့သူတွေဖြစ်တာမို့လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးတော့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အကူအညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပိုးပြီးတော့ပွင့်လန်းလာမယ်လို့မျှော်လင့်တဲ့အကြောင်းလန်ဒန်မြို့ကမြန်မာတန်တမာဟောင်းဖြစ်တဲ့ဥက္ကမောင်ကြီးကသုံးသပ်ခဲ့ပါတယ်။မနေ့တနင်္လာနေ့ကဥရောပနိုင်ငံခီးစဉ်သုံးနိုင်ငံကိုစတင်ထွက်ခဲ့တဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုဆက်ရောက်လာတာဖြစ်ပါတယ်။နိုင်ငံကြေးဝန်ကြီးဖြစ်တောင်းယူထားတဲ့ဒေါအောင်ဆန်းစုကြည်နဲ့အတူပဲဒုတိယနိုင်ငံကြေးဝန်ကြီးဦးကျော်တင်တဲ့တာဝန်ရှိသူတွေကလည်းဒီဥရောပခီးစဉ်မှာတူလိုက်ပါသွားကြပါတယ်။တစ်ဆက်တည်းပဲကျွန်တော်ဒီမကွေးတိုင်းဆိုရဒီပျောက်ဆုံးနေတဲ့အစိုးရဘာသာနဲ့ပတ်သက်ပြီးတော့ကိုရနိုင်ကသတင်းတင်ဆက်ပြီးပါဦးမယ်
။ဟုတ်ကဲ့ပါခင်ဗျာ။မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကကြက်တန်း3000ကျော်ကိုဇူလိုင်လနောက်ဆုံးထားပြီးပြန်ရဖို့ရှိတယ်ဆိုတာလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဦးအောင်မိုးညိုက VOE ကိုပြောပါတယ်။ပြည်ခိုင်မျိုးပါတီကိုလွှဲပြောင်းပေးခဲ့တဲ့မော်တော်ယာဉ်တွေကိုတော့မကြသေးခင်ရပိုင်းအတွင်းကပဲတိုင်းဆွေရကိုပြန်ပေးခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုထအောင်ကသတင်းပေးပို့ထားတာပါ။ဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟနေတဲ့အစိုးရရန်ပုံငွေကျပ်သန်းပေါင်း 8,000 ကျော်တဲကကျပ်သန်းပေါင်း 3,000 ကျော်ကိုလက်ရှိအစိုးရထံကိုပြန်လည်ပေးအပ်ဖို့သမ္မတရုံးကကြေညာချက်ထုတ်ပြီးတဲ့နောက်ပိုင်းအဲ့ဒီငွေတွေကိုဇူလိုင်လနောက်ဆုံးထားပြီးပေးအပ်တော့မှာဖြစ်တယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညူကပြောပါတယ်ဒီကိစ္စကိုပြည်ထောင်စုအစိုးရကတိုက်ရိုက်ကင်တွယ်နေပြီးတော့ဦးဖုံးမော်ရွှေကိုအေးအေးယူတင်မတင်ဆိုတာကိုတော့တိုင်းဆိုရနဲ့ပြည်ထောင်စုဆိုရတိုင်ပင်ပြီးမှလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာအောင်မိုးညူကပြောပါတယ်။ဦးသိန်းစိန်ဆိုရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်နဲ့ဦးဖုံးမော်ရွှေတာဝန်ယူခဲ့ခြင်းတုန်းကရ Yinan laya dwen long an shine si ga ni ya de data khu myo ye yan mo ngwe chat ta maw 8000 jaw kwa ha ni ga da ba di kaisa go song san sit se bo pi du lo da ma me myan ya ga ni pi dai wun yi thana athu song san sit se yi a phwet sa thong long ga adika kai twe sit se ni da le phit par de kwa ha ni de chat ngwe tan maw 3000 jaw go let shi so ya than pyan pe bo sa thong long a phwet ya si yin khan sa go a che khan bi tamla yong ga nyon cha tha bi me lo jan shi ni de de chat tan maw 4000 jaw go blu kan na ri ma a thong pyu ga de so ya go pyan le pe ya pho lo mlo so တော့လက်ရှိအချိန်ထိတိတိကျကျမသိရသေးပါဘူး။စာတုံးလုံးရဲ့စစ်ဆေးတွေးရှိချက်အသေးစိတ်အစီရင်ခံစာကိုလည်းမကွေးတိုင်းအစိုးရအနေနဲ့မသိရသေးဘူးလို့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်။ခွာဟာနေတဲ့ကြံ့ငွေတန်းပေါင်း 8000ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာနန္ဒလမြင့်ပြောတာကိုလည်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။ဥဖုံးမော်ရှိပြန်ပေးမယ်လို့ပြောဆိုထားတဲ့ငွေတန်းပေါင်း 3000 ကျော်ကိုတော့2018ဘဏ္ဍာနှစ်အတွက်မကွေးတိုင်းအစိုးရအနေနဲ့သုံးဆွဲဖို့မရှိဘဲနှစ်ကုန်ပိုင်းကြာမှဘဏ္ဍာရေးလုံငွေပြလာရင်ခွဲဝေသုံးဆွဲဖို့အစီအစဉ်ရှိတယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်။ဒီငွေ
တင်ပြပေးမှာပါ။တကြံကာလကလေးကတိုက်ပွဲတွေညင်သက်နေခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီအပိုင်းအတွင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေပြန်လည်ဖြစ်နေပါတယ်။အနည်းဆုံး၄မြို့နယ်လောက်မှာစစ်ရင်တဲ့တူးနေနှစ်ရက်အတွင်းတိုက်ပွဲ၅ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစီးအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ဖြစ်တဲ့ကုမှုစောတင်ပြထားတာကိုကျွန်တော်ကဆက်ပြီးတော့ဖတ်ပြသွားမှာပါ။ဒီလ24ရက်နေ့မှာ27ရာစုပင်လုံကိုပြန်လဲကျင်းပဖို့ပြင်ဆင်နေကြမှာပဲထိုင်းနယ်စပ်ခြေစိုက်တဲ့လက်နက်ကင်ဖွဲ့တွေနဲ့ SC အဖြစ်ရစာချုပ်ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးနေကြမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားလာတာပါ April လအကုန်ပိုင်းကတိုက်ပွဲတွေပြန်လဲဖြစ်ပွားလာတဲ့အချိန်ကို TNL ခေါ်တောက်ပလောင်တပ်ဖွဲ့ရဲ့ပြောဆိုခွင့်ရှိတဲ့ဗိုလ်မှူးတာအချုပ်ကပြောခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းမှာတော့ပလောင်တပ်ဖွဲ့ဘက်ကထိခိုက်တာမရှိကြောင်းနဲ့ဒီကနေ့တော့တိုက်ပွဲတွေဖြစ်တဲ့သတင်းမရတဲ့အကြောင်းလည်းပြောပါတယ်TNL ခေါ်တဲ့ပလောင်တပ်ဖွဲ့လှုပ်ရှားရဒေသတွေမှာတော့ပြီးခဲ့တဲ့ April 10ရက်နေ့ကနေပြီးတော့တကြံပီးကာလာအထိတိုက်ပွဲတွေညင်သက်နေကြတာဖြစ်ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုက်ဘက်မှာတော့ February လကတိုက်ပွဲတွေဖြစ်ခဲ့ရတာနေပြီးတော့ပြန်လဲတည်ငြိမ်လာနေပေမဲ့မော်ထိုက်ဒေသဘက်မှာတော့ပြစ်ခတ်တိုက်ခိုက်မှုတွေပြန်လဲပြင်းထန်လာနေတဲ့ကြောင်း MNDE ခေါ်တဲ့ကိုကန့်တပ်ဖွဲ့တပ်မဟာ111ကတပ်မှုတူက VOA ကိုပြောခဲ့ပါတယ်။ TNL ခေါ်တဲ့ပလောင်တပ်ဖွဲ့ MADD MNDE ခေါ်တဲ့ကိုကန့်တပ်ဖွဲ့နဲ့ဤခေါ်တဲ့ရခိုင်တပ်ဖွဲ့တွေပါတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကဒီကိုကန့်ဒေသမှာ April 22ရက်နေ့နောက်ပိုင်းကစပြီးတော့လက်နက်ကြီးတွေနဲ့ပြင်းထန်ပစ်ခတ်လာတဲ့ကြောင်သတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ကတရုတ်ဆူရကူဇယ်ရဲ့ဂျောင်းဝင်ဆောင်ရွက်ပြီးမှုရတကြိုင်မတိုင်ခင်တုန်းကဆူရဲ့ညီညာရေးကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ခဲ့ပေမဲ့အထမမြောက်ခဲ့ပါဘူး။ April 19ရက်နေ့ကပြီးဆုံးတဲ့ပန်ခမ်းမျက်နှာစုံကြီးအစည်းအဝေးမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာဝမိုင်းလာ KIO ကချင်နဲ့ SSPB ခေါ်တဲ့ရှမ်းမြောက်တပ်ဖွဲ့တွေနဲ့တူNC အပြည့်အစာချုပ်ပြပကနေပြီးတော့ဆူရနဲ့ညီညာရေးဆွေးနွေးဖို့အတွက်ဆုံးဖြတ်ခဲ့ကြတာပါ။ April 24ရက်နေ့မှာကျင်းပတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညီနိုင်အစည်းအဝေး GNCM အပြီးမှာတော့ဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းက NC မှာပါတဲ့အချက်တွေကိုပြင်ဆင်ဖို့လက်မခံတဲ့အကြောင်းနဲ့လက်မမထူရသေးတဲ့ကျန်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ NC မှာပါတဲ့အချက်တွေတိုင်ကျင်းလာကြဖို့ဆိုပြီးသတင်းမီဒီယာတွေကိုပြောခဲ့ပါတယ်။နိုင်ငံရေးလိလသုံးသက်တဲ့ဥမ္မောင်စုကလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဝေဖန်ပြောကြားထားတာရှိပါတယ်။နောက်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဆူရဘက်ကတော့တရားဝင်သတင်းထုတ်ပြန်တာတွေမရှိသေးပါဘူး။ပြီးခဲ့တဲ့တောက်ကြာနေ့ကတော့ဆူရရဲ့ညီညာရေးကော်မရှင်ဟာထိုင်းနယ်စပ်အခြေစိုက်ဖြစ်တဲ့ UNFC ခေါ်တဲ့တိုင်းဒေသလက်နက်ကိုင်တပ်ပေါင်းစုဖွဲ့နဲ့တွေ့ပြီးတော့ NCA ခေါ်တဲ့အပြည့်အစာချုပ်မှာပါဝင်လက်မှတ်ရေးထိုးရေးဆွေးနွေးခဲ့ကြပါတယ်။ဒီစနုပ်ပွဲမှာတော့ UNFC ဘက်ကတင်ပြတဲ့အချက်၉ချက်ကိုအပြစ်သက်သဘောတူညီချက်မရသေးတာမို့လို့27ရာစုပင်လုံမကျင်းပမီမှာထပ်မံတွေ့ဆုံဖို့ဆုံးဖြတ်ခဲ့ပါတယ်။ UNFC ဘက်ကတင်ပြတဲ့အချက်တွေညှိနှိုင်းနိုင်ရင်တော့တိုင်းဒေသလက်နက်ကိုင်ဖွဲ့၅ဖွဲ့လောက်ဟာ27ရာစုပင်လုံမှာပါဝင်လာဖွယ်ရှိနေပါတယ်ခင်ဗျာ။နောက်တစ်ဆက်သေးပဲကျွန်တော်ဒီကနေ့ကြောက်တဲ့မီဒီနစ်အခမ်းအနားနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာကျင်းပလာတွေကိုတင်ဆက်ပေးသွားမှာပဲ။ခေတ်ကာလနဲ့လျော်ညီတဲ့ဒုက္ခလစာမရတာပါဝင်ကောင်းမွန်တဲ့လုပ်ငန်းဝင်အခြေအနေတွေနဲ့အတူပဲဥပဒေရဲ့အကာအကွယ်မရတာတွေဟာလက်ရှိအလုပ်သမားတွေအဓိကကြုံနေရတဲ့အခက်အခဲတွေဖြစ်တယ်လို့အလုပ်သမားအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဒီကနေ့မှကြောက်တဲ့ PP ဆင်ဟာမနေ့ကတော့ကြောက်တဲ့ PP ဆင်အလုပ်သမားတွေမီဒီနစ်ခန်းသားတွေကိုမြန်မာနိုင်ငံတွင်းဒေသအချို့မှာကျင်းပကြပါတယ်။သတင်းပြည့်စုံနဲ့ပတ်သက်ပြီးတော့ VOA သတင်းပိုင်းမြန်မာပိုင်းသတင်းတောက်ဖြစ်တဲ့မမေ့ခန်းကသတင်းပြပို့ထားတော့ပါ။ကျွန်တော်ကဆက်ပြီးတော့တင်ပြပေးပါမယ်။မေလ10ရက်နေ့မှကြောက်တဲ့ PP ဆင်ဟာအလုပ်သမားတွေခန်းသားတွေကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေပါဝင်မကွေးတိုင်း6မြို့နယ်မှာလည်းရင်းနှီးမြေအလုပ်သမားတွေစုပေါင်းပြီးတော့နှိမ့်နှောင်းဖလှယ်ပွဲလုပ်ခဲ့ပါတယ်။ Leshi Mimanangama Ludumari at Due Kine Shoni de Laga Laza Miara, Uri Akawe Miara Riha, Diga Kake Pipido, Suani Ne Ludumari and Naga Boa Due Muara Gauni Chama Bibu Miolin Elu, Ludumatamagamia, Pubanso Yikom D, CCTV at Dream Huku Yena Winga Piogare, Yinami Ludumari Pawne, Muguidan Chabunega, Ludumari Kanaguro, Suya Oda Kanga Ponsamium Hobene, Lula de Ludumanino Play Buenu Pianlu. Jembara Pipido, Leshi, Loka, Lazan, and Patrick, Sinko Muri, Ludumari Kure, Nagapua, Dude, Bari, Lomless Radiku, Suni Kajawari. Nimanang Alosaya, Ludumatamagamia, Pejoga, Uzi Jembare, Yangon, Dang, Heda, Munega, Midini, Kanaguro, Ludumang, Naran, Niva, Tel Kajabido, Yangonang, Jijo, Upumin, Ting, Telbari. Nimanangama, Ludumatamagari, Tiawan, Pesigu, and Pitavi, me. Eight Tamagarima, Pawan Duriha, Lunganquema, Pini Muri, Jong Duni, as a Pipido. လုံးသမားဦးလီတော်မြတ်မြတ်ဟာပြည်ပြည်ဆိုင်ရာလုံးသမားအဖွဲ့ချုပ်အဲလိုဆန်နှုံးဆန်ထားရီနဲ့ကွာဟနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလုံးသမားတမကများအဖွဲ့ချုပ်
တမရထွန်းနဲ့ထရန်ကတောင်ကိုရီးယားကိုမကြသေးခင်ကပြစ်တင်ဝေဖန်ခဲ့တာတွေဟာအမေရိကန်တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးကိုထိခိုက်စေနိုင်မှာဖြစ်ပြီးအထူးသဖြင့်ရှေ့သတင်းပတ်ထဲကျင်းပါတော့မဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာလစ်ဘရယ်ရေးသမ္မတလောင်မွန်ဂျေအင်းအနိုင်ရခဲ့ရင်ပို့ပြီးတော့ကျင်းပါလာစီမှာဖြစ်ပါတယ်တနင်္ဂနွေနေ့တုန်းကတော့ထရန့်ရဲ့အမျိုးသားလုံခြုံရေ
အလုတ်သမားတွေကိုဂုံပြုတဲ့အနေနဲ့ကဘာတဝန်းကအလုတ်သမားတွေတက်ကြလှရှာသူတွေခြေတက်ကြပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကမြေတင်းနဲ့ချင်းမှခြေတက်ပွဲတွေအတွင်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေထိတိုက်တွေ့ခဲ့ကြပြီးမျက်ရည်ယိုပုံးနေတဲ့လူစုခွဲခဲ့ပါတယ်ဒီကနေ့ခြေတက်ပွဲအတွင်းရဲတွေကမျက်ရည်ယိုပုံးနေတဲ့လူစုခွဲရမှာလဲဆန္ဒပြသူတို့ချို့နဲ့ထိတိုက်တွေ့ပါတယ်နှစ ဒီနေ့ညဖက်တင်ပြသွားမယ့်သတင်းတွေထဲမှာတော့နိုင်ငံတော်အတိုင်ပင်ခံပြည်ပညာရမှုရှိမရှိဆိုတာမသိရသေးပါဘူးရှင်။ဟုတ်ကဲ့ကျေးဇူးပါပဲမတင်ခင်ထားတဒါရှင်များရှင်ကျမတို့ရဲ့စပိုင်းဆရာချူရင်ချက်ကြောင့်ဒီကနေ့ညအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးနိုင်မှာမဟုတ်တဲ့အတွက်တောင်းပန်အပ်ပါတယ်။ဒါကြောင့်ဒုတိယပိုင်းကိုတော့ထုတ်လင်းပြီးသားအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လင်းပ
DOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ 92.25 MHz မှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ 10:25 MHz နဲ့32 ကနေ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့မေလာတရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဘက်ဒုတိယပိုင်းဘတ်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးသူယုံကြည်ရနဲ့ဘလော့ကအစီအစဉ်တွေကိုနားဆင်ကြမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ပြောင်းလဲနေတဲ့ခေတ်ကာလနဲ့အညီမြန်မာနိုင်ငံမှာစားတောက်တဲ့ပုံစံတွေလည်းပြောင်းလဲလာနေတာပါအခုဆိုရင်အရင်ကနဲ့မတူပဲနိုင်ငံတကာကအစားအစာမျိုးစုံကိုချဲ့အောင်ကြတဲ့စားတောက်ဆိုင်တွေများလာသလိုဝယ်စားကြတဲ့သူတွေများလာနေတဲ့အတွက်ချက်နီးပြုံနေတဲ့လောက်ကန်စားတောက်သူတွေအတွက်စီးပွားရေးတွက်ချေကြိတ်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်။ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့စားတောက်မှုပုံစံအကြောင်း Celebrity Chef ချိုဘူးရီကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ကျွေးဝီပြီးခဲ့တဲ့ဒီအပီလာ၁၀ရက်နေ့တုန်းကချက်နီးပြုတ်နီးနဲ့ပတ်သက်ပြီးတော့စာအုပ်အစ်စ်တစ်ခုထပ်ထွက်တယ်ကြားပါတယ်ဆိုတော့အဲ့ဒီစာအုပ်ကဘယ်လိုစာအုပ်မျိုးလဲအရင်ကထွက်ပူတာနဲ့ဘာကွာတယ်လဲဆိုတာလေးပြောပြပါလား
ဟုတ်ကဲ့အခုထွက်တဲ့စာအုပ်ကတော့ဒီ We Call Me Food ပေါ့နော်ဒီချက်နီးမျိုးတရားစာအုပ်ပါကိုသူကကြတော့ရင်စာအုပ်ရဲ့ဘာကွာတယ်ဆိုတော့အဓိကကတော့ရင်ကထုတ်တာကြတော့ We Eat Food အောင်ကြီးလျာတရားတမျိုးတရားနှစ်မျိုးတရားသုံးမျိုးဆိုတော့သူကစင်လိုက်ပေါ့နော်တွဲရည်လေးပေါ့ခုကကြာဝီကောမီနမေလေးလုံးဝကွဲသွားတယ်အမျိုးတရားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကကြာတော့ဝီခုလက်ရှိဒီ Skynet MGB မှာဒီလွှင့်နေတဲ့ဒီဟင်းချက်အစီအစဉ်ရဲ့နမေလေးကိုယူတာဝီကောမီဖူဆိုတာတော့ဒီ TV CC မှာလွှင့်လာတယ်တစ်နှစ်ကျော်သွားပြီဆိုတော့ TV CC မှာလွှင့်နေနည်းနည်းအားဖြင့်အများစုကသိချင်ကြတယ်ပြန်ချက်ချင်တာပေါ့နော်သူတို့တွေကသူတို့ကချက်နည်းတွေတွေ့ပြီးတော့အဲ့အရာတွေကိုပြန်ချက်လို့လွယ်ကူအောင်ဆိုပြီးတော့ဝီကောမီဖူချက်နည်းမျိုးတရားဆိုပြီးပြန်ထုတ်ဖြစ်တာပါဟုတ်ကဲ့
อ๋อဟုတ်ပြီဟိုပြည်သက်တွေကြားထဲမှာလည်းယင်းနီပိသားဖြစ်တဲ့ချက်နီးပြုတ်နေလည်းဖြစ်မယ်နာမည်အားဖြင့်လည်းယင်းနီပိသားဖြစ်တယ်ပေါ့အဲ့လိုမျို
းဟုတ်ကဲ့ဟုတ်ကော
အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဟိုပြောင်းလဲမှုတွေအများကြီးဖြစ်ပေါ်နေတယ်လေမြန်လဲမြန်နေပေါ့နော်ဆိုတော့ခင်းနဲ့လျော်ညီစွာမြန်မာလူငယ်တွေအထူးသဖြင့်တော့လူငယ်တွေကြားမှာပေါ့မြန်မာတွေကြားမှာလည်းဒီဟိုအပြင်မှာထွက်ဆရာအရင်နဲ့မတူတော့ဘဲနဲ့အပြင်မှာထွက်ဆရာတွေပါလေတော်တော်လေးကြေကြေပြန့်ပြန့်ဖြစ်လာပြီလေအဲ့ဒီတော့မချိုဝီရီတို့လိုမျိုးဒီ professional ချက်တဲ့ပြုတ်တဲ့သူတွေအတွက်ကောပို့ပြီးတော့အခွင့်အရေးတွေပုံများလာသလားအာဘလို့မြင်မိသလဲအခုပြောင်းလဲလာတဲ့ဟိုပုံစံနေနဲ့ချင်းချင်းလေ
ဟုတ်ကဲ့ဟိုပေါ့အရင်အဆိုရင်ဟိုများစွာဆိုရင်ဒီနင်းနေပေါ်တော့ဒီနောက်တိုင်းရင်းနေရပါရင်ချက်နည်းရရှဲပေးရဆိုသူတို့ကတိတ်ဆိတ်ဝင်ကားဘောနော်ခုကတော့ပြောင်းလဲလာတဲ့ပါပွင့်လင်းလာတဲ့ပါဒီစားလောက်ဆိုင်တော်များမှာဆိုလဲဒီပီဇာတို့ဒီနောက်တိုင်းညချက်နီးတွေရေးပြီးပြီးတော့စိတ်ဝင်စားရတယ်မဟုတ်လို့နီးရစားပေါ့တော့ဒီကိတ်မဟုတ်လို့နီးပါဆိုအရင်ကစိတ်ဝင်စားအခုဆိုရင်မဟုတ်လို့နီးရစားဆိုလုံသွားစိတ်ဝင်စားတာပြီးတော့အလူငယ်များစုကလည်းဟိုအိမ်မှာစားချက်စားအောင်ရှိရဒါပေမဲ့ဟိုကငွေကြီးနဲ့ထွက်စားတဲ့ delay ပေါ့နော်ဒီ international မှာတွေဒီမှာထွက်စားတဲ့ delay လေးတွေပို့ပြီးတော့ညားလာရဲဆိုတော့ဒီ professional chef နေနေလည်းဘာကြိုးကျစုရှိလဲဆိုတော့ကိုဘယ်လိုပြောမလဲကိုရချက်ကခါကြီးတနေ့ချင်းနေနေပါသူတို့မိတ်ဆက်ခွင့်ရရတယ်ပြီးတော့သူစီစားသောဆိုင်နေနေကြတော့လေပို့ပြီးတော့စားဆိုင်နေပို့များတယ်ဒါပေမဲ့လူကမကြော့ပါဘူးစားဆိုင်တိုင်းမှာလူကအပြည့်ဖြစ်နေတာပေါ့နော်အဲ့မျိုးလေး trend လေးတော့အစ်ပြောင်းလာတယ်လို့မြင်ပါရောက်ခဲ့ရှင
်မတ်ချိုဝီတို့လိုမျိုး professional ချက်တဲ့လူတွေလည်းအများကြီးပေါ်လာတာကိုကျွန်တော်တို့သတိထားမိတယ်လေဆိုတော့ပြန်ဆန်မှုတွေလည်းများလာသလားအဲ့ဒီပြန်ဆန်မှုတွေကရောဟိုဘလို့အကျိုးဖြစ်ထွန်းစေသလဲဟိုတယောက်နဲ့တယောက်ဟိုဘောပေါ့စင်ကဲစင်ကဲကောင်းအောင်ဖြစ်ပေါ်လာစေသလားဘလို့များအကျိုးဖြစ်စေသလဲဒီပြန်ဆန်မှုတွေများလာတဲ့အပေါ်မှာ
ဟုတ်ကဲ့ဟိုကခုတော့လက်ရှိပေါ့နော်ဦးရိုဒီမှာဒီမှာဒီမှာလဲဒီ celebrity chef ပေါ့နော်ဒီရှင်းချက်တဲ့အပေါ်မှာအများကြီးပေါ်လာပါတယ်ဒီ MRTV4 လို့ We Are MNTV ပေါ့လို့ညောင်းဒီမှာပဲအများကြီးရှိတယ်ဒါပေမဲ့ဟိုဦးပြောချင်တာဟိုပြန်ဆန်မှု ย่าเลยโอเยรู้ว่ากูไม่สู้รู้ก็แล้วกันที่เช็คมาประมาณนี้ไปก็ต้องอารมณ์อะไรก็ต้องอารมณ์อะไรเนี่ยยังยืนนี่ไปดีก็ต้องว่าที่จังหวัดเนี่ยจะเตะเลยแบบย่าเลยไม่ใช่สุดหรอกเลยโอ้ที่ปลายลู่เลยเนี่ยเลยเดี๋ยวขอเลยโอ้ตัวที่จีนอาชีพเลยกูพูดยังไงรู้ป่ะเปลี่ยนเลยคุณเนี่ยจะบอกป่ะก็ลุงย่าอะไรที่ก็มีเนี่ยที่อาปุ่มย่าอะไรกูพี่เอาเรื่องไม่กูจะโจชีเอามีมาเลยอีสานนี่ว่าเลิกเรียนสุดเลยอีสานนี่อา
ပေါ်တည်ရတို့ကလက်ခံလာရဆိုတဲ့သဘောဆိုတော့ကိုယ်တွေအတွက်ဒါအများကြီးကြိုးရှိရုံကြီးမှာပေါ့နော်โอเคနောက်တစ်ခုကလေဟိုစိတ်ဝင်စားစရာကောင်းတစ်ခုကအခုမြန်မာနိုင်ငံမှာစောစောမှာချုပ်ကြီးပြောသွားထဲမှာလဲပါပါစားတောက်ဆိုင်နေလဲများလာတယ်အထူးသဖြင့်အနောက်တိုင်းနဲ့ပတ်သက်တဲ့အစားအစာတွေပို့ပြီးတော့မြန်မာလူလူကြားမှာမျက်စိအမြင်ကျလာတယ်လဲပါမှာပေါ့နော်နောက်ဒီသတင်းမီဒီယာပေါ်နေမှုတွေပါနေကြော ဆိုတော့လေဆိုတော့
ဟုတ်ကဲ့ဟုတ်
အဲ့လိုမျိုးဟိုစားတောက်ဆိုင်နေ restaurant နေသူတို့အဲ့လိုမျိုးဟိုမျိုးစုံပေါ့နော်ဖွင့်ကြတယ်မြန်မာပဲဖြစ်ဖြစ်နိုင်ငံတကာစားတောက်ပဲဖြစ်ဖြစ်ဖွင့်ကြပြီဆိုရင်ရောမတ်ချူဝီတို့လိုမျိုးဒီ professional တွေရှိမှာရောအကြံဉာဏ်တောင်းတာတွေဟိုပေါ့ consult လုပ်တာမျိုးပေါ့နော်အကြံဉာဏ်တောင်းတာ timing တာမျိုးတွေရောရှိသလားဗျာ
ဟုတ်အာကိုရှိပါတယ်ကိုဟိုလေရှိရဆိုတာဝီးအော်ဒီကဝီးရဒီမှာဒီဒီ season လေးရှိရိုက်ကူးကြီးတွေရောပေါ့နော်တော်ဝီးရောအဲ့လိုမျိုးသိမလုပ်သေးလိမ့်ရှိဘူးရကြောင့်ဒီ restaurant ကိုလိုက်ပြီးတော့ဟာတိဖွင့်လာတော့သူလာဖိတ်တယ်သွားစားပေးတယ် review လုပ်ပေးတာပေါ့နော်ပိတ်သက်စီကိုပြန်ပြီး review လေးလုပ်ပေးတာမျိုးတော့ရှိရဲ့ဒါပေမဲ့အဲ့လိုပေါ့ဝီးလိုပဲ service ရှိရပြီဟို community တော်တော့ဆိုရင်တို့ဒီအသိဖွင့်နဲ့စောင်းဆိုင်တော်များအောင်တို့ consult လုပ်ပြီးတော့လိုက်ပြီးတော့ဟိုကူညီပေးတာမျိုးရှိရဲ့ကိုအများကြီးပဲဟုတ်ကဲ့
မချူကြီးကတော့အခုဒါ TV စီစဉ်နေလဲလုပ်နေတယ်စောက်တူလဲရေးတယ်ဆိုတော့အများကြီးအလုပ်တရားတော့ရှုပ်နေတာမှမ
ြင်
လဲအဲ့လိုမျိုးခန်းသားတွေပွဲတွေမှာဖိတ်ပြီးတော့ချက်ခိုင်းတာတွေအော်ဒါမှာလဲပုံစံမျိုးပေါ့နော်ဟော special order special order မှာလာမျိုးတွေပါတယ်မျိုးရောရှိသလား
ဟုတ်ရှိပါတယ်ကိုအဲ့လိုမျိုးကတော့ဒါတော့ဟောမရှိဘူးလဲတလဝတလားတစ်ချိန်လောက်ကတော့ပုံမှန်ရှိတယ်ကိုဟုတ်တော့ event ကြီးကြီးရဲ့သူက event မှာခေါ်ပြီးတော့သူချက်ခိုင်းတာမျိုးပေါ့နော်ဒီတော့သူတို့ဟိုပေါ့နော်ဟိုပွဲတရားတို့ဘာလို့ဟိုခင်းလာပြီလေပလိုက်ပိတ်တက်ကြီးအကုန်လုံးသူကပေါ့နော်ဥရောကြိုချက်ပေးထားရယ်ပြီးတော့မှဟိုဒီမိုအနေနဲ့ cooking ဒီမိုနဲ့ချက်ပေးရမျိုးပေါ့နော်အဲ့ဒါမျိုးကအခုတော်တော်ခက်စားတာခုနကဝီပြောခဲ့သလိုပဲတော်တော်ခက်စားတာဘာလို့ဆိုတော့ဆယ်လမီရှက်ပြီးသုံးချက်တယ်ဆိုရင်ပိတ်တက်ကလည်းပို့ကြည့်ရယ်ပြီးတော့လာစားရဲ့ဟိုပေါ့နော်ဟိုဒီ brand ကိုပေါ့နော်ပို့ပြီးယုံကြည်စေတယ်ပေါ့နော်ဒီဆယ်လမီရှက်ကိုယ်တိုင်က recommendation ပေးရယ်ဆိုတော့အဲ့ဒါကြောင့်တို့တော်တော်လေးလေးဟိုပေါ့နော်နှားကြရေပေါ့နော်ဟုတ်ကဲ့ဘူ
းမချူဝီရဲ့ဒီဟို website တို့ဒီ Facebook မှာတင်တဲ့ဟိုဒီ internet website ပေါ်မှာတင်တဲ့ချက်နှီးပြုံနှီးတွေဘယ်မှာရှာလို့ရသလဲဘယ်လိုမျိုးရယူနိုင်တယ်လဲဆိုတာလေးရောပြောပြလို့ရမလား
အော်ဟုတ်ကဲ့ဘူးပေါ့နော်ခုလက်ရှိဒီ www.weehouse.com မှာဒီချက်နှီးပေါ့နော်မျိုးချအောင်ကြော်လို့ရှိပါတယ်ကို website မှာကြတော့ပုံနေရောအချက်ချင်းပေါ့နော်အားပေးချာကြည့်လို့ရမယ်ပြီးတော့နောက်တစ်ခုကတော့ဒီ we who out ဆိုပြီးတော့ WUDYEFOODHOUSE ပေါ့နော် we who out ဆိုပြီးတော့ဒီ Facebook မှာရိုက်ချက်ပြီးတော့ဒီ page မှာလည်းဒီ user name အများကြီးပြင်ပေးထားပါတယ်ဟုတ်ကဲ့
မချုပ်ဝီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုအပတ်စဉ်တင်လာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်ကျမတို့ရဲ့ဆက်ပိုင်းတွေပြန်ပြီးတော့ကောင်းမွန်သွားပြီဖြစ်တဲ့အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါပါရှင
်သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအထိပ္ပယ်အမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှတ်တာဟာအန္တရာယ်ဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့အီးမေးလ်လိပ်စာ
နောက်ပြန်အင်္ဂါနေ့ည9:00ရေးတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါကြီးကြီးငယ်ကြားမှာမရွေးအလအပါကိုပို့ပြီးတော့ဂယူဆိုင်လာနေကြချိန်မှာလှပစေဖို့အထောက်အကူပြုတဲ့နီးပညာတွေနီးပညာသုံးပစ္စည်းတွေစျေးကွက်ထမ်းမှာအများကြီးရှိနေပါပြီဒီအထဲမှာအလအပါအကြောင်းအသာပ ဒီကနေ့ခေတ်မှာရုပ်ရည်အလှနဲ့ဆိုပြီးလှပတဲ့အသားအရေကြအောင်လို့အမျိုးသမီးတွေတွေမဟုတ်ဘဲအမျိုးသားတွေပါတိတ်ကိုဂရုစိုက်လာကြတာနဲ့အတူလှပစီဖို့အထောက်အကူပြုတဲ့ပစ္စည်းမျိုးစုံကိုဈေးကွက်ထဲမှာပို့ပို့ပြီးတော့တွေ့လာနေရပါတယ်အထူးသဖြင့်နောက်ဆုံးပေါ်နီးပညာတွေနဲ့လှုပ်ထားကြတဲ့ပစ္စည်းတွေကလည်းစပင်အတွက်ကနေခြေသေးလက်သေးအလှလုပ်တဲ့အထိအစုံမှာနုပြိုလှပတဲ့အသားအရေပိုင်ရ
tackle by scanning it and analyzing its structure.
ကိုယ့်ရဲ့အသားရည်ကိုကောင်းမွန်နေစေဖို့လိုအပ်တဲ့ဓာတ်တွေသမားမျှတမှုရှိရလားဘာဓာတ်တွေလိုနေတယ်လဲဆိုတာကိုတိုင်းတာပေးနိုင်တဲ့ဆက်တမျိုးဖြစ်ပါတယ်။နှစ်စတူရန်လက်မရွယ်လောက်ရှိတဲ့အန်သာရုံပုံအတုံးလေးကိုကိုယ့်ရဲ့မျက်နှာအသားကိုကပ်လိုက်တာနဲ့အဲ့ဒီအတုံးလေးကကိုယ့်မျက်နှာအရည်ပြားအုပ်ထည်ကိုတိုင်းတာတွက်ချက်ပြီးတော့ဘာဓာတ်ကတော့ဖြင့်ဘလောက်လိုနေပြီဘလို့အလှဆ ဖုန်းထဲမှာထည့်သွင်းထားဖို့လိုပါတယ်အသားအရေကောင်းနေဖို့အတွက်ကအလှပြင်ပစ္စည်းတွေနဲ့မရပါဘူးအစားအသောက်အနေထိုင်ကလည်းအရေးကြီးတဲ့အတွက်ဘလို့အစားအသောက်တွေစားတဲ့နဲ့ဘလို့လေ့ကျင့်ခန်းလုပ်တဲ့နဲ့ဆိုတာမျိုးကိုအသားအရေနုပြိုနေအောင်တွက်ချက်တိုင်းတာပေးတဲ့အိုကူးဆိုတဲ့ဆက်ကတွက်ပေးမှဖြစ်ပါတယ်
A skincare device that's innovative, intelligent, and in touch with your skin.
Ho Ying, a lapian sign ma, a pung wish she needed a long bomb yena abiro, yena dobo wacho, yena bounding jayare, so ye a cookimaro, Jonas got kulo tinjavali me. So be it a die ja ang, she knew we got take good though in this rago, a lapian jessie tojare, gomni we got gong gong tijare a dre.
There's a new ultrasonic infuser. It uses ultrasonic energy to safely and effectively drive more of your skincare products into your skin.
ကျားကြရတဲ့ရနူးအင်ဖျူဇာဆိုတဲ့ဆက်ကလေးကတော့ကိုနေ့စဉ်သုံးနေတဲ့မျက်နှာလင်းခရီးနှွေးမျက်နှာအလှဆီတွေကိုသူတို့ရဲ့အာနိသင်ကိုပိုပြီးထိရောက်အောင်ကူညီပေးနိုင်တယ်လို့ဆိုတဲ့ဆက်ဖြစ်ပါတယ်လက်နှလုံးအရွယ်ခပ်ပြပြဆက်ကလေးကကိုလင်းနဲ့အသားအလှဆီတွေကို ultrasonic အစွမ်းနဲ့တစ်ဆက်ကံကိုအချိန်ပေါင်း၃သိန်း၆သန်းခွဲတုန်ခါပြီးတော့အသားတွေကိုအားလုံးစိတ်ဝင်သွားအောင်လုပ်ပေးပါတယ်တဲ့ဒီတော့ဈေးကြီးပေးဝယ်ထားရတဲ့အသားလှဆီတွေခရီးနှွေတစ်စမ်းမှအလဟတမဖြစ်တော့ဘဲအစွမ်းအာနိသင်အဖြစ်မျက်နှာအသားအရေကရမှာဖြစ်ပါတယ်လို့ရှန်နူးအင်ဖျူဇာဆက်ကိုထုတ်လုပ်သူတွေကပြောပါတယ်ဒီပစ္စည်းကိုတော့အသက်နည်းနည်းရလာလို့မျက်နှာပေါ်မှာအရေးအကြောင်းတွေစ ားရည်ပြန်လည်နှုတ်ပြအောင်လို့ light therapy လို့ခေါ်တဲ့အလင်းရောင်ပေးကုထုံးတွေကိုတုံးတက်ကြပါရယ်အသားရည်လှအောင်လှုပ်ပေးတဲ့ဆေးကန်းတွေမှာဈေးကြီးပေးကုသရတဲ့ကုထုံးမျိုးကိုအိမ်မှာကုလို့ရအောင်လို့လှုပ်ပေးတဲ့ဆက်ကိုလည်းထိုင်ဝမ်မှာလှုပ်သွားတဲ့ကုန်စည်ပြပွဲကြီးမှာပြသသွားခဲ့ပါရယ်
这个呢是我们的美容面罩，那基本上我们美容面罩有做两款，像这一款呢就是 for
Dermagay Company 的 Sea Mask Suresa 罩，想表感的效果换个先表你了吧，三度运动所比面的泡那么有细胞的运动面的泡在本身的肉年呢阿珍尼亚妈米地里包面所贴他吧的大爷变来努比现在昂路米阿林阳松牛呢过路的路路边海呢路说吧的不他妈阿林阳生阿肉波瑞古地震海那张东内的瑞古我全部包昂高贵比吧的主题阿林阳生阿肉阿大爷古真言努比昂路边也路说吧的大家林耀生个肉铺被更新比较努表的大爷个搬上来昂撇点路上为人家先表你了吧阿库表表给的你别娘都那边的西瑞个臭漏洋茶都给表的路这个月来对提要的拉斯拉个肉别都干嘛阿妈妈看来嘛库路面哪拉人么个这边拉着嘞这边拿过没提开没变心思的你别娘都比较漏茶吧的路数的这边不背着高塞飘塞牛总过来养你家吧的四面你的娘都拉边的西瑞西瓜个波比鸡妈这边拉不为心里的那都脑袋三点地圈目的波比的对拉压力没路 Huffington Post Online 的人他那些上班的库人马接茶吧的拉奥边生涯的你妈你的娘接住上而且人家的有些没落落的路波比的来来过多不为心吧的路上班生涯接茶吧的先
မဆုမြတ်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အနုပညာလောကကသတင်းတူတူတူတော်တွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရရှင်။
လာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီကိစ္စတက်တန်ရောင်တည်င်းလောင်မှာတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားဝီလျံနဲ့အမေရိကန်ဖော့ဘ်ဆိုတော့လေဒီဂါဂါတို့ဘာကြောင့်များအွန်လိုင်းဗီဒီယိုကနေပြီးတော့စကားသမီးပြောပြကြတာပါလဲအမေရိကန်ပြည်အောင်စုမှာရုံတင်ပြသနေတဲ့ရုပ်ရှင်ဇာတ်ကားတွေထဲမှာဘဲကားတွေဝင်ငွေအများဆုံးကျပြီးတော့လူကြိုက်အများဆုံးဖြစ်နေပါလဲဒီလိုနိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကတည်င်းတူတူထွာတာတွေကိုပြောပြပေးသွားပါမယ်ဗြိတိန်နိုင်ငံကတော်ဝင်မင်းသားဝီလျံကစိတ်ကျန်းမာရေးနဲ့ပတ်သက်လို့အများဗဟုသုတတိုးပွားရေးလှုပ်ဆောင်ခဲ့ပြီးတော့အဲဒီစနဲ့ပတ်သက်ပြီးအမေရိကန်အစိုးရလေဒီဂါဂါနဲ့ဗီဒီယိုနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။မင်းသားဝီလျံနဲ့အမေရိကန်ပေါ့စတာလေဒီဂါဂါတို့စိတ်ကျန်းမာရေးကိစ္စရပ်တွေဆွေးနွေးနေကြတဲ့ဗီဒီယိုအတိုလေးကို UK အခြေစိုက် Head Together Prahita အဖွဲ့ကြီးကအေဖီလာ18ရက်နေ့မှာဖြန့်ချိလိုက်တာပါ။
Hello, Prince William.
Hello, Lady Gaga.
Good morning. Well, it's afternoon there.
Yeah, exactly. Good morning, good afternoon.
It is, and I am so grateful to speak to you. I am a very big fan of what you've done with Heads Together.
American pop star Lady Gaga ကလည်းအသက်19နှစ်မှာအာဓမ္မကျင့်ခံရပြီးတဲ့နောက် PTSD စိတ်ဝေဒနာတနည်းပြောရရင်တော့အန္တရာယ်ကြုံတွေ့ရပြီးနောက်ဆက်တွဲဖြစ်ပွားတဲ့စိတ်ဖိစီးမှုဝေဒနာခံစားနေရတာကိုလူသိရှင်စာကြေညာထားခဲ့ပါတယ်သူတို့နှစ်ဦးဆွေးနွေးတဲ့ဗီဒီယိုက၄မိနစ်ရှိပြီးတော့မင်းသားဝီလျံကလန်ဒန်မြို့တော်ကသူ့ရဲ့ဆန်အိမ်ဖြစ်တဲ့ကန်စင်တန်နန်းတော်ကအစာကြီးစပွဲမှာထိုင်ပြီးတော့လေဒီဂါဂါကိုကွန်ပျူတာဗီဒီယိုဖုန်းကနေဆက်သွယ်စကားပြောနေတာကိုဖျက်ထားပါတယ်။လေဒီဂါဂါကတော့အမေရိကန်ပြည်အောင်စုအနောက်ခြမ်းလော့စ်အန်ဂျလိစ်မြို့ကသူ့ရဲ့အိမ်ရဲ့မိဖို့ထဲမှာဖြစ်ပါတယ်။သူတို့နှစ်ယောက်ကလူတွေအနေနဲ့ခံစားချက်တွေကိုရင်ဖွင့်ဖို့ဘလောက်အရေးကြီးလဲဆိုတာနောက်ပြီးတော့စိတ်နဲ့ပတ်သက်ပြီးတော့ခံစားနေရတဲ့အကြုံတွေ့နေရတဲ့အခက်အခဲမှုတွေပြဿနာတွေကိုဘလို့ကောင်းစီဆိုးစီအကဲဖြတ်မှုမျိုးမှမပါဘဲနဲ့နားထောင်ပေးနိုင်တဲ့သူကိုဖွင့်ပြောနိုင်မှုသူတို့အတွက်ဘလောက်အရေးကြီးလဲဆိုတာရွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်အောင်စုမှာရုံတင်ပြသနေတဲ့ရုံတင်ရုပ်ရှင်ကားတွေထဲမှာတော့ပြီးခဲ့တဲ့သတင်းပတ်မှာဆိုရင် The Fate of the Furious ရုပ်ရှင်ကားကရုံတင်ပြီးတော့တတိယပတ်မှာလည်းတစ်ပတ်စာအတွက်ဒေါ်လာ19သန်းဝင်ငွေရှာပြီးတော့အမေရိကန်ပြည်အောင်စုမှာရုံကိုလူဝင်ဆုံးဇာတ်ကားဖြစ်နေရှိနေသေးတယ်လို့ pro.boxoffice.com ကပြောပါရီ ဒီနောက်ဆုံးထွက်သွားတဲ့ The Fast and the Furious ရုပ်ရှင်ဇာတ်ကားကအရင်ကထွက်သွားပြီးတဲ့ရုပ်ရှင်ကခုနှစ်ကားလိုပဲကားမောင်းပြိုင်နဲ့အခန်းတွေနောက်ပြီးရေတုံစရာအထူးစွန့်စားပြတာတဲ့ဇက်ကွက်တွေနဲ့ပောက်ကွဲမှုဖြစ်တဲ့ပြောက်ကွက်တွေပါရှိပြီးတော့ဒီတစ်ခါမှာတော့အပူစုဖြစ်နေ Oscar ဆုရမင်းသမီး Shelley Theron ကလူစိုးခေါင်းဆောင်နေရာကနေပါဝင်တရုပ်ဆောင်ထားတာပါ။အေဗီလာ14ရက်နေ့မှာစပြီးရုံတင်ကလေးကအခုတနင်္ဂနွေနေ့အထိဆိုရင်တော့အမေရိကန်ပြောင်စုမှာဝင်ငွေစုစုပေါင်းဒေါ်လာ192တန်ချထားပြီးဖြစ်ပါတယ်။သူ့ရဲ့နောက်ကဒုတိယနေရာမှာရှိတဲ့ဇာတ်ကားကတော့ The Cycle ဆိုတဲ့ဇာတ်ကားဖြစ်ပြီးတော့ Beauty and the Beast ဇာတ်ကားထဲမှာတလောကပဲပါဝင်တရုပ်ဆောင်တဲ့မင်းသမီးလေးဖြစ်နောက်ပြီးတော့ UK နိုင်ငံကထုတ်လုပ်ပြီးတော့ရန်နာမည်ကြီးတဲ့ Harry Potter မော်ဝိဇ္ဇာလေးရုပ်ရှင်ဇာတ်လမ်းတွေမှာငငယ်လေးတွေကကြီးလာတဲ့အထိပါဝင်ပြီးတော့တရုပ်ဆောင်တဲ့သူဖြစ်တဲ့မင်းသမီး Emma Watson နဲ့ American Tessit Academy ဆုရှင်မင်းသား Tom Hanks တို့ပါဝင်တရုပ်ဆောင်ထားပါတယ်။အရင်လူကြိုက်များတဲ့ Dave Agar ဝတ္ထုကိုပြန်ပြီးရိုက်ကူးထားတဲ့ဒီဇက်ကားကနေပြီးတော့ဝင်ငွေ7000ကျော်ရမယ်လို့ pro.boxoffice.com မှာခန့်မှန်းထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကရုံလူဝင်ဆုံးဇက်ကား9ကဆင်းမှာဆိုရင်တော့ Box Baby ဇက်ကားကနံပါတ်4နေရာနဲ့ Beauty and the Beast ရုပ်ရှင်ဇက်ကားကနံပါတ်5နေရာအတိအကျရှိကြပါလိမ့်ရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yeah All in my own yeah Take it on the side and bright red နုပညာလောကကသတင်းတိုးတိုးထွားတွေကိုမအေးဆန္ဒကျော်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေသတင်းလာနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ရဲမော်မျိုးကမဖြူဝမုံကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
အဲယုံကြည်မှုကတော့တခြားသူတွေပေါ်မှာစိတ်ထားကောင်းနိုင်ရင်ကိုယ်တိုင်လည်းအဲ့ဒီအကျိုးပြန်ခံစားရတတ်တယ်။ဖျားဟောတဲ့တရားမှာပါသလိုလူကြီးသူမတွေကလည်းငယ်စဉ်ကလေးကအဲ့လိုပဲသွန်သင်လာခဲ့တယ်။သူတစ်ပါးတွေပေါ်မှာမကောင်းစိတ်မွေးရင်ကိုယ်ပဲပြန်ခံရမယ်ဆိုတာကိုလည်းအားလုံးသောကိုယ်ခွေမှုတိုင်းမှာလည်းဆုံးမထားခဲ့ကြတယ်ပေါ့နော်။ကိုယ်တိုင်လည်းအကြိမ်ကြိမ်ကြုံမှုခဲ့တာတွေလည်းရှိတယ်။အကြောင်းအမျိုးမျိုးကြောင့်ပြဿနာတွေအကြိမ်ကြိမ်ကြုံခဲ့တယ်။ဘသူမှလည်းအပြစ်မတင်ခဲ့ဘူးစိတ်ရင်းမှန်တယ်ပဲဖြစ်ရှင်းခဲ့တယ်။အဲဘေးပတ်ဝန်းကျင်ကနေပြီးတော့ထိခိုက်အောင်ကြာရှုံးအောင်ဘလို့ပဲတိုက်ခိုက်ခဲ့တိုက်ခိုက်ခဲ့စီနာမပြတ်ပဲနေပေးခဲ့တယ်ပေါ့နော်။ကိုမှန်တဲ့ထင်အောင်လည်းလုပ်ခဲ့တယ်။ဘသူကမှလည်းမထိခိုက်စေချင်တဲ့စိတ်ရှိခဲ့တဲ့အတွက်ကြောင့်လည်းလက်တလုံးမှာဘာပဲပြောအများဝေဖန်ခဲ့ပြီးမဲ့အချင်းတစ်ခုရောက်လာတဲ့အခါမှာတော့ဩဟိုချီချူမှုရေမဟုတ်ဘူးဆိုရင်တော့မှကိုတော့ဩသူကတော့အဲ့လိုမဟုတ်ပါဘူးဆိုတော့ပြောစကားလေးကိုပြန်ကြားခဲ့ရတယ်ပေါ့နော်စီနာအကျိုးပေးတယ်မေတ္တာရောင်မြတ်ဟတ်တယ်ဆိုတာလေလူတိုင်းကနှိပါတိကြတာပဲလေဒါပေမဲ့လက်တွေ့ခံစားရတာကတော့နည်းတယ်အကြောင်းရတော့စိတ်ကောင်းစီနာများထားနိုင်ရင်ကောင်းကျိုးပို့ပြီးခံစားရတယ်ဆိုတာကိုသိပြီးမဲ့စီနာမေတ္တာကိုလူတိုင်းပုံမှန်ထားနိုင်မှာလေတိတ်တော်မလွယ်ဘူးပေါ့နော်အတော်ကြီးကိုစူးစမ်းရမှာအဲဆင်းရဲလိုပဲဖြစ်ဖြစ်ချမ်းသာလိုပဲဖြစ်ဖြစ်ခွဲခြားစရာမလိုဘူးအဲဒါပေမဲ့ယုံကြည်စွာနဲ့ပေါ့နော်တက်နိုင်သလောက်စိတ်ထားကောင်းကောင်းလေးထားနိုင်စေချင်တဲ့အကုန်လုံးပေါ့နော်ကိုယ်တိုင်လည်းယုံကြည်စွာနဲ့ကြိုးစားပြီးတော့စိတ်ထားကောင်းလို့ရအောင်လည်းထားခဲ့တယ်လွယ်တော့မလွယ်ဘူးပေါ့နော်အများကြီးလည်းကြိုးစားခဲ့ရတယ်ဟိုတခါတလေမှစေနာဟာလူတိုင်းနဲ့မတန်ဘူးလို့လည်းတွေးခဲ့မိတယ် အဲ့ဒီအချိန်မှာအရင်ကကိုပြန်ရခဲ့တဲ့အဲ့လိုမျိုးကောင်းကျိုးတွေကအဲ့ဒီစိတ်ကိုခဏလေးနဲ့တော့ပြန်ပြီးဖြေပြောင်းနိုင်ခဲ့တယ်ပေါ့နော်။စီနာအကျိုးပေးပါလိမ့်မယ်ဆိုပြီးတော့ပဲအဲ့ဒီယုံကြည်မှုနဲ့ပဲပြဿနာမျိုးမျိုးကိုအချိန်ပေါင်းများစွာဖြေကျော်လာနိုင်ခဲ့တယ်။တဦးတယောက်ခဲစိတ်ထားကောင်းမှုထက်လူတိုင်းမဟုတ်အောင်ပေါ့နော်။ကျမတို့ပဝင်ခြင်းကတငယ်ချင်းတွေမိစေတွေလည်းအဲ့ဒီစိတ်ထားလေးထားစေခြင်းနဲ့စင်ရဲတယ်ချမ်းသာတယ်ဆိုတာကိုမတွေ့ဘဲနဲ့စိတ်ထားကောင်းလို့ကံကောင်းတယ်ဆိုတဲ့အဲ့ဒီယုံကြည်မှုလေးကတော့လူတိုင်းထားနိုင်တယ်ဆိုရင်ကျမတို့ပဝင်ခြင်းရမနာလိုမှုတွေမုန်းတီးမှုတွေကဲရဲမှုတွေကင်းနေပို့ပြီးတော့ပျော်ရွှင်စရာနေခြင်းစရာအတိဖြစ်တဲ့နေရာလေးတစ်ခုဖြစ်မှာပါပေါ့နော်အဲ့တော့ကျမရဲ့ယုံကြည်ရာကတော့စိတ်ထားကောင်းရင်ကံကောင်းတယ်ကိုထားတယ်လို့ကိုစိတ်ထားကောင်းစိတ်ကောင်းကောင်းထားတယ်လို့ကိုတော့ပြန်ပြီးတော့အကျိုးပေးပါတယ်ပေါ့နော်အဲ့လိုပဲယုံကြည်ပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုကြားခဲ့ရတာပါရှင်။သောတာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်လာနေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းတူမီတာ30နဲ့50တိတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊ Twitter မေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတံလွင်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့ကြားရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမတင်ရထိုက်တာပြောပြပေးပါဦ
းအမေရိကန်ဘဟုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးမိုက်ပွန်ပိုတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုရောက်ရှိနေပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ဆိုးမြို့တော်ကိုသွားရောက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်အမေရိကန်ဆိုးရထိတ်တန့်တာဝန်ရှိသူတွေကြားအလွန်အမင်းဆိုးရိမ်နေတာကိုထုတ်ဖော်ပြောဆိုနေကြချိန်မှာပဲအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အကြီးအကဲရဲ့ဆိုးမြို့တော်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ CIA ညွှန်ကြားရေးမှူးကတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲနောက်သမ္မတရုံးကအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကနေ့တင်းနှင်လာနေကတော့မေတင်းနေဖြစ်ပြီးနိုင်ငံတကာအလုသမားနေဖြစ်သတ်မှတ်ကြတဲ့အလတ်ရက်လည်းဖြစ်ပါတယ်။အလုသမားတွေကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာတဝန်းကအလုသမားတွေတက်ကြွလှုပ်ရှားသူတွေချီတက်ကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကမေတင်းနေအထည်အမှတ်ချီတက်ပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်တွေ့ခဲ့ပြီးမျက်ရည်ရိုးဖုံးနေတဲ့လူစုခွဲခဲ့ရပါတယ်။ဒီကနေ့ချီတက်ပွဲအတွင်းရဲတွေကမျက်ရည်ရိုးဖုံးနဲ့လူစုခွဲတာမှလည်းဆန္ဒပြသူတို့နဲ့ထိတ်တိုက်တွေ့ခဲ့ပါတယ်။နှစ်ပတ်လည်အလုသမားအခွင့်အရေးချီတက်ပွဲမှာတော့လက်ရဆောင်ဝါရီမရင်းလက်ပန်းလာမဲ့တနင်္ဂနွေနေ့ကျင်းပမယ်ပြင်သစ်သမ္မတရွေးကောက်ပွဲမှာအနိုင်မရရေးတားဆီးချဖို့ကိုလည်းတောင်းဆိုကြတာပါ။ပါရီမြို့တော်ကချီတက်ပွဲအတွင်းရဲတွေနဲ့ထိတ်တိုက်တွေ့တာမှထိခိုက်ဒဏ်ရာရမှုရှိမရှိဆိုတာကိုတော့မသိရသေးပါဘူး။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာတော့ဆန္ဒပြသူဒါဇင်နဲ့ချီပြီးတော့ဖမ်းခံရပါတယ်။အစ္စတန်ဘူးမြို့တော်ကထက်ဆင်ရင်ပြင်မှာမီဒီနီအခမ်းအနားကျင်းပခွင့်တားမြစ်ချက်ကိုဆန္ဒပြသူတွေကအာခမ်းမှုစူးစမ်းခဲ့ကြတာပါ။အဲ့ဒီရင်ပြင်ကိုပိတ်ထားခဲ့တာကလည်း၃နှစ်လောက်ရှိခဲ့ပါပြီ။ကုံတော်ရေးဆိုင်ရာအကျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာတာကြောင့်အာရှဒေသရဲ့တုတ်တင်နေတဲ့စီးပွားရေးအလားအလာပေါ်ထိပါမဲ့အရေးရင်ဆိုင်နေရပြီလို့ဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအစီရင်ခံစာကထောက်ပြပါဗါတယ်။ အထူးသဖြင့်ရေးပါတဲ့ကုံသွေးရေးမိဖက်တရုတ်လိုနိုင်ငံတွေအပေါ်အမေရိကန်ရဲ့ကုံသွေးရေးဆိုင်ရာမူဝါဒအပေါ်မှာစိုးရိမ်ကြောင်းထောက်ပြတာပါကမ္ဘာကုံထုတ်လုပ်မှုရဲ့30ရာခိုင်နှုန်းလောက်လက်ရှိရှိနေတဲ့အာရှဒေသရဲ့စီးပွားရေးကတိတ်ပြီးတိုးတက်နေတယ်လို့အာရှပစိဖိတ်ဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာကော်မရှင်ရဲ့သုတေသနကဖော်ပြပါရတယ်။
တရင်ချင်းချုပ်ကမတင်ထိုက်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘိုက်တက်ဇော်ညက်ဖြစ်ပါတယ်။ VOA အမေရိကန်အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချင်းမနက်6:00နာရီနေ့ခုနှစ်နာရီအထိလိုင်းတော်မီတာ30နဲ့40လေးဆက်ရှင်9000နဲ့လိုင်းလမ်မီတာ190ရိုဂါနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တူအမြန်မာပြည်သူပြည
This program has come to you from the Voice of America, Washington.